ယူကရိန်းနိုင်ငံလွှတ်တော်ရွေးကောက်ပွဲကျင်းပပြီးနောက်တနေ့ဒီကနေ့တနင်္လာနေ့မှာတော့ရုရှားလိုလာသူခွဲရွက်ရေးသမားတွေအားကောင်းရာယူကရိန်းအရှေ့ပိုင်းဒေါညက်မြို့စင်ချေဘုံအရက်မှာလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေပါတယ်။စစ်တနတ်ထံတွေပောက်ကွဲထန်တွေကြားနေရပြီးတိုက်ခိုက်မှုပြင်းထန်တယ်လို့ဒေါညက်မြို့တော်ဝန်ယုံကပြောပါတယ်။ယူကရိန်းဆိုရနဲ့ရုရှားလိုလာသူခွဲရွက်ရေးသမားတွေကြားစက်တမလာမှာအပြစ်ခတ်ရစေရရရှိထားတဲ့ကြားကပဲဒေသရင်းမှာတော့အတော်လေးတင်းတင်းမာမာရှိနေသေးတာဖြစ်ပါတယ်။မနေ့တင်းငွေတွေနဲ့လွှတ်တော်ဆိုင်ရာရွေးကောက်ပွဲမှာလည်းယူကရိန်းရှေ့ပိုင်းကမဲဆန္ဒရှင်၃သန်းနီးပါးမဲပေးခွင့်မရခဲ့ပါဘူး။ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကတော့သူတွန်းအားပေးနေတဲ့ဒီမိုကရေစီနည်းကြပြုပြင်ပြောင်းလဲရေးဥရောပသမ္မတနဲ့ပိုပြီးနီးနီးကပ်ကပ်ဆက်ဆံရေးကိုအင်တိုက်အားတိုက်ထောက်ခံတဲ့ထောက်ခံချောင်းကိုအခုဆန္ဒမဲတွေကပြသနေတယ်လို့ပြောဆိုလိုက်ပါတယ်။မဲဆန္ဒကောက်ယူမှုနှစ်ခုအရလက်ရှိသမ္မတပီထရိုပိုရိုရှန်ကိုအဖွဲ့နဲ့တခြားဥရောပလိုလားသူပါတီတွေရွေးကောက်ပွဲကိုဦးဆောင်နေပါတယ်။လက်ရှိဆန္ဒမဲကောက်ယူမှုရလဒ်တွေအရမစ္စတာပီထရိုပိုရိုရှန်ကိုရဲ့အဖွဲ့ကမဲရလ23ရာခိုင်နှုန်းရရှိထားပြီးဒီအရေအတွက်ကလွှတ်တော်တွင်မှအများစုကြီးစိုးနိုင်မဲ့အရေအတွက်တော့မဟုတ်သေးပါဘူး။ဝင်ကြီးချုပ်အာဆန်နီရက်စင်ယူရဲ့ Popular Front ကတော့မဲရလ27ရာခိုင်နှုန်းနဲ့နောက်ကလိုက်နေပါတယ်။အပြိုင်ပါတီကြီးတွေဦးဆောင်နေတာဖြစ်ပေမဲ့လို့လဲမစ္စတာပိုရိုရှန်ကိုရောမစ္စတာရက်စင်ယူနှစ်ဦးစလုံးတို့ကဥရောပသမ္မတနဲ့နီးကပ်တဲ့ဆက်ဆံရေးပြန်လည်ထူထောင်ဖို့နောက်နိုင်ငံရဲ့ဒေဝါလီခံရလူစဲစဲအခြေအနေကနေပြန်လည်ဆွဲတင်ဖို့လိုအပ်တယ်လို့အများကရှုမြင်ထားတဲ့ကိစ္စတွေအပေါ်ပြုပြင်ပြောင်းလဲရေးအတွက်နှစ်ဖက်စလုံးတို့ကစီယုံခဲ့ကြတာဖြစ်ပါတယ်။ညွန်ပေါင်းဆွေးနွေးပွဲတွေကတော့ဒီကနေ့တနင်္လာနေ့မှာစတင်ကြဖို့စီစဉ်ထားပါတယ်ရှင်။